မြန်မာနိုင်ငံပါဝင်အာရှဒေသနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖြစ်ထွန်းမှုတွေဟာအခကျင်းဝင်နေနေနဲ့နိုင်ငံပေါင်းများစွာအလုပ်လုပ်ရတယ်လို့ဝင်ငွေမရတဲ့ပြည်သူဆောင်ရှောက်မှုဆိုင်ရာအလို့အများစုကိုလုပ်နေရတဲ့အမျိုးသမီးတွေရဲ့ဆုံးရှုံးနေတာမှုတွေကနေတဲ့ဆင့်ဖြစ်ထွန်းနေတာလို့ Oxfam နိုင်ငံတကာအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထဲကျိုးလုပ်ငန်းတွေမှာလုပ်နေတဲ့လူသားများပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးရန်တွေကင်းရှင်းရေးဆိုင်ရာဘယ်လူတင်နှံမျိုးမှမရှိပဲလာစားနေနေနဲ့အချိန်အကြာကြီးလုပ်ကြရတယ်ဆိုတာ Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီအစဉ်စာထဲမှာလည်းဖော်ပြထားပါတယ်။အထက်ကျုပ်လူသားအမျိုးသမီးငယ်တချို့ကဆိုရင်သူတို့ဟာအချိန်ပိုတွေလိုရတဲ့အတွက်ကြောင့်အားနည်းမူးဝေလာကြတယ်လို့ပြောကြတယ်လို့လုပ်ငန်းခွင်ထဲမှာမူးမေ့လဲကြတဲ့သတင်းမျိုးတွေလည်းရှိထားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထက်ကျုပ်စက်ရုံတွေမှာပြည်ထောင်နေနိုင်ငံတကာကနာမည်ကျော်အဝတ်အထည်အမှတ်တံဆိပ်တွေရဲ့အထည်တွေကိုထုတ်လုပ်ပေးနေတာပါ။အောက်ဆွမ်အဖွဲ့ရဲ့ဒီကနေ့အစီအစဉ်စာကတော့မလေးရှားနိုင်ငံမှာဒီကနေ့ကစပြီးကျင်းပတဲ့အရှေ့တောင်အာရှဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်နှစ်ရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထံပိုးထားရတဲ့ဝန်တော်ဝန်ပိုးတွေတက်တာစီအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအောက်ဆွမ်အဖွဲ့ကတောင်းဆိုထားပါတယ်။